ဟာစင်သူပရိသတ်များအားလုံးမင်္ဂလာပါခင်ဗျာကျွန်တော်ကတော့နုပြိုတက်တာအတုယာကဏ္ဍရဲ့အစီအစဉ်တင်ဆက်သူတေဇာဖြစ်ပါတယ်ကျွန်တော်တို့နုပြိုတက်တာအတုယာကဏ္ဍမှာလူငယ်တွေရဲ့ဘဝနဲ့ပတ်သက်လို့ခေါင်းစဉ်ပေါင်းများစွာနဲ့ဆွေးနွေးကြပြီးဖြစ်ပါတယ်လူငယ်တွေရဲ့ဘဝတက်တာမှာဘလို့အတုယာကောင်းတဲ့အရာတွေရှိလဲပြဿနာတွေရင်ဆိုင်ကြုံတွေ့တဲ့အခါမှာကျွန်တော်တို့ဘလို့ဖြေရှင်းမလဲစသဖြင့်လူငယ်တွေရဲ့ဘဝနဲ့ပတ်သက်တဲ့ခေါင်းစဉ်ပေါင်းများစွာကိုကျွန်တော်တို့အတူတကွနားထောင်ဆွေးနွေးပြီးတော့ဖြစ်ပါတယ်အခုဒီကနေ့မှာလဲကျွန်တော်တို့တွေလူငယ်တွေဘဝတက်တာအတွက်အင်မတန်မောစဉ်းစားလို့ကောင်းတဲ့မိကုံးတစ်ခုအစားပြုပြီးတဲ့အခါမှာဒီကနေ့ကိုကျွန်တော်တို့ဆက်ပြီးတော့ဆွေးနွေးသွားမှာဖြစ်ပါတယ်အဲ့ဒီမိကုံးကတော့လူငယ်တွေဘဝမှာဘလို့ဘဝပန်းနိုင်မျိုးကိုချမှတ်ပြီးတော့အသက်ရှင်တင့်တယ်လဲဆိုတဲ့မိကုံးလေးဖြစ်ပါတယ်ကျွန်တော်တို့လူငယ်တွေရဲ့ဘဝအတ္တမှာဆိုလို့ရှိရင်မိမိတို့ဖြစ်ချင်တဲ့ဘဝမိမိတို့ရောက်ချင်တဲ့ဘဝအဲ့ဒီလိုမျိုးကိုကျွန်တော်တို့ကပန်းနိုင်ဖြစ်ချမှတ်ပြီးတဲ့အခါမှာအသက်ရှင်တက်ပါတယ်ပန်းနိုင်မရှိဘဲနဲ့ကျွန်တော်တို့အသက်ရှင်မယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ဘဝမရေမရာနဲ့သွားလာနေတဲ့ဘဝမျိုးပဲဖြစ်ပါလိမ့်မယ်ဒါကြောင့်မလို့ကိုယ်ပါလှုပ်ချင်တယ်ကိုယ်ပါဖြစ်ချင်တယ်ကိုကျွန်တော်တို့တည်တည်ချာချာစဉ်းစားဆုံးဖြတ်ပြီးတဲ့အခါမှာငါတော့တနေ့မှဒီလိုဘဝမျိုးရောက်ရမယ်ဟဲ့ငါတော့တနေ့မှဒီလိုမျိုးဖြစ်ကိုဖြစ်ရမယ်ဆိုပြီးတော့ကျွန်တော်တို့ကဘဝပန်းနိုင်ကိုချမှတ်ပြီးတော့အသက်ရှင်တက်ပါတယ်ဒါပေမဲ့အဲ့လိုမျိုးဘဝပန်းနိုင်ကိုချမှတ်ပြီးကျွန်တော်တို့အသက်ရှင်မယ်ဆိုလို့ရှိရင်ကျွန်တော်တို့ကဘလို့ပန်းနိုင်မျိုးချမှတ်ပြီးတော့အသက်ရှင်တက်လဲဆိုတာကျွန်တော်တို့အင်မတန်မေးဖို့ကောင်းတဲ့မေးခွန်းတစ်ခုဖြစ်ပါတယ်အဲ့တော့အကြံဉာဏ်အပြင်ကျွန်တော်တို့လူဘဝကိုကြည့်မယ်ဆိုလို့ရှိရင်လူဘဝဆိုတာပုံသဏ္ဍာန်တစ်ခုအပြင်ကျွန်တော်တို့အကြံဉာဏ်လေ့လာကြည့်ဖို့ရှိပါတယ်ဆိုတော့လူတယောက်ကမွေးဖွားလာမယ်ပညာသင်မယ်ပညာပြည့်စုံသွားတဲ့အခါမှာကျွန်တော်အလုပ်လုပ်မယ်လုံးလုံးကိုင်းရင်လည်းကျွန်တော်တို့ရဲ့မိသားစုတစ်ခုကိုကျွန်တော်တို့တည်ဆောက်မယ်မိသားစုနဲ့ကျွန်တော်တို့ကနေထိုင်အသက်ရှင်မယ်အလုံးမှာကျွန်တော်တို့လုံးကိုင်းမယ်တဖြည်းနဲ့အသက်ကြီးလာမယ်အလုံးကနေအနားယူမယ်ပြီးသွားတဲ့ခါမှာကျွန်တော်တို့အသက်ရွယ်ကြီးရင်လာပြီးတော့ကျွန်တော်တို့ဘဝတည်ဆုံးရမယ်ဆိုတော့ဒါပုံသဏ္ဍာန်တစ်ခုငွေလာမယ်ပညာသင်မယ်စသဖြင့်လူဘဝကိုကျွန်တော်အကြမ်းမြင်တတ်မှတ်လိုက်တာဆိုတော့လူဘဝဆိုတာအဲ့ဒီပုံသဏ္ဍာန်တစ်ခုအတိုင်းပဲအသက်ရှင်ရတာလားဆိုတာစဉ်းစားစရာကောင်းတဲ့မေးခွန်းတစ်ခုလည်းဖြစ်ပါတယ်ဆိုတော့ဟုတ်ပြီအဲ့ဒီလိုမျိုးလူကမွေးဖွားလာတယ်ပညာကောင်းကောင်းသင်မယ်ပညာသင်တဲ့ခါမှာကျူးစားသင်ယူမယ်ပြီးွားတဲ့ခါမှာကျွန်တော်တို့ကကိုလုပ်တဲ့လုပ်ငန်းပေါ်မှာလဲတော်အောင်တက်အောင်ဝင်ငွေများများရအောင်လုပ်ကံရမယ်ဆိုတဲ့တမတ်ချက်ကဒီအနောက်မှာတွဲပြီးတော့ပါလာပါတယ်ဆိုလိုတာကျွန်တော်တို့ကောင်းကောင်းပညာသင်ကြအလုပ်ကောင်းကောင်းရဖို့အလုပ်ကောင်းကောင်းရဖို့ဒီကျွန်တော်တို့ရဲ့ဘဝအတွက်ဝင်ငွေကောင်းကောင်းရဖို့ဝင်ငွေကောင်းကောင်းရဖို့ဒီကျွန်တော်တို့ရဲ့မိသားစုအတွက်လုံလောက်တဲ့ဝင်ငွေရရှိဖို့နဲ့ကျွန်တော်တို့ရဲ့ဆန္ဒရှိရာကျွန်တော်တို့ဇိမ်ခံနိုင်ဖို့ကျွန်တော်တို့ကောင်းကောင်းနေထိုင်နိုင်ဖို့အဲ့ဒီအတွက်လုံလောက်တဲ့ဝင်ငွေနဲ့ဒီငွေကြေးရေးကိုကျွန်တော်တို့ကဒီညမှာအသုံးပြုဖို့ဆိုတဲ့ရည်မှန်းချက်ဖြစ်နေပါတယ်ဒါကြောင့်မလို့ကျွန်တော်တို့ရဲ့လူရဲ့ဘဝတစ်ခုဆိုတာဒီပုံသဏ္ဍာန်ဆက်ဝိုင်းနဲ့မှာပဲအသက်ရှင်နေသလားဆိုတာကျွန်တော်တို့စဉ်းစားကြဖြစ်လာပါတယ်ဒါပေမဲ့လူဘဝအသက်ရှင်နေစဉ်အချိန်အတွင်းမှာလူဘဝအတိတ်ပဲရှိတင်ပါတယ်လို့ပညာရှိတွေကပြောပါတယ်ဆိုတော့ဘာဖြစ်လို့များလူဟာဒီအသက်ရှင်နေတဲ့အချိန်တော်အတွင်းမှာအတိတ်ပဲရှိတင်တာလဲဆိုတာကျွန်တော်တို့ပြန်လည်စဉ်းစားဖို့ကောင်းတဲ့အကြောင်းအရာတစ်ခုလည်းဖြစ်ပါတယ်ဟုတ်ပြီကျွန်တော်တို့အလုပ်ကောင်းကောင်းရဖို့ပတ်စံကောင်းကောင်းရဖို့အတွက်ကျွန်တော်တို့ကြိုးစားပြီးအသက်ရှင်နေမယ်ဆိုလို့ရှိရင်တော့ဒီပတ်စံနောက်ကိုလာရင်လာရင်လာရင်နဲ့ပဲကျွန်တော်တို့ရဲ့ဘဝမှာကျွန်တော်တို့လှုပ်တင်လှုပ်ထိုက်တာတွေကျွန်တော်တို့လှုပ်ချင်တာလေးတွေကိုကျွန်တော်တို့ကအမြဲတမ်းနောက်မှထားထားပြီးတော့ဒီပတ်စံပဲဦးစားပေးပြီးလိုက်နေရအတွက်ကျွန်တော်တို့ဘဝအတိတ်ပဲမရှိဘူးလို့သုံးသပ်ပြောဆိုရဲ့ပညာရှင်တွေလည်းရှိပါတယ်တချို့ပညာရှင်တွေကလို့ဘာပြောလဲဆိုဘဝဆိုတာအမှုပညာဖြစ်တယ်တဲ့ဘဝဟာပတ်စံနောက်ကိုပဲလိုက်ပြီးအသက်ရှင်နေတာမဟုတ်ဘူးတဲ့မိမိအတွက်အတိတ်ပဲရှိတဲ့နဲ့မိမိအတွက်ယတဖြစ်ပေါ်တဲ့နဲ့လို့ပညာရှင်တွေကသုံးသပ်ပြီးတော့ပြောဆိုတာလည်းရှိပါတယ်ဒါမှမဟုတ်အဲ့ဒီပညာရှင်တွေကဘာလို့ဆက်ပြောလဲဆိုတော့ပညာတင်တာပဲဖြစ်ဖြစ်ကျွန်တော်တို့အထက်ပညာတစ်ခုခုတင်တာပဲဖြစ်ဖြစ်ကျွန်တော်တို့အဲ့ဒီဟာတွေတက်မြောက်သွားလို့အလုံးမှလုတ်တာပဲဖြစ်ဖြစ်အဲ့ဒီလိုလုံနေခြင်းအတွက်ကျွန်တော်တို့ရဲ့ဘဝမှာအဖြစ်ရှိတင်တယ်လို့ပြောတာတဲ့အဆိုအမိန့်တွေလည်းရှိပါတယ်ဆိုတော့ကျွန်တော်တို့ကပညာတင်တယ်အလုပ်ကောင်းကောင်းရပြီးတော့ဝင်ငွေကောင်းကောင်းရဖို့ဆိုတာထက်ဆိုင်ဒီကျွန်တော်တို့တင်တဲ့ပညာပေါ်မှာကျွန်တော်တို့ကဘယ်လိုစိတ်ခံစားမှုနဲ့ကျွန်တော်တင်ယူနေသလဲဆိုတာကိုအလေးပေးခြင်းနဲ့အပိုင်းဖြစ်ပါတယ်အဲ့တော့လူတစ်ယောက်ကပညာတင်တယ်ဒီတင်တဲ့ပညာရဲ့အပြင်အလုပ်ကိုင်တစ်ခုအလုပ်မယ်ဝင်ငွေကောင်းကောင်းတစ်ခုရမယ်ဒီလိုဆိုတော့ခုနကကျွန်တော်တို့ပြောတဲ့ပုံသဏ္ဍာန်လေးကိုပြန်ဝင်သွားတယ်။အဲ့ဒီလိုမဟုတ်ဘဲနဲ့ပတ်စံရဖို့အတွက်ဒီအလုပ်ကြီးကိုလုပ်နေရတယ်။ဒါပေမဲ့ဒီအလုပ်ပေါ်မှာကျွန်တော်ဝါသနာမပါဘူး။ဆိုလို့ရှိရင်သူ့အတွက်လုံးဝအတိတ်ပဲမရှိတဲ့ဘဝဖြစ်ပါလေ။ဥပမာအားဖြင့်ဆရာဝန်တယောက်ဟာသူ့ကငယ်စဉ်ကပညာကောင်းကောင်းသင်ခဲ့လို့တော်ခဲ့လို့မိဘတွေကကောင်းကောင်းတန်ဖိုးခဲ့လို့ဒီ အထက်တန်းပညာကိုကောင်းကောင်းသင်ယူနိုင်ခဲ့တဲ့အတွက်ကြောင့်မို့လို့ပညာထူးကျွန်ခဲ့လို့သူဟာစေတက်သူဝင်ခွင့်ရတယ်စေတက်သူမှလည်းထူးထူးညံ့ညံ့ပညာသင်တဲ့အတွက်ကြောင့်မို့သူဟာဆရာဝန်ကောင်းတစ်ယောက်ဖြစ်လာတယ်ဒါပေမဲ့သူဟာငယ်စဉ်တည်းကဒီဆရာဝန်အလုပ်ကိုဝါသနာပေါင်းသူဝါသနာပါရတချင်းဆိုတာဖြစ်ရင်ဖြစ်မယ်လားသူဝါသနာပါရအစာရေးတာဖြစ်ရင်ဖြစ်မယ်ဆိုတော့ဒါပေမဲ့သူဟာဒါပေမဲ့ငါဘဝမှာဒီအလုပ်ကောင်းကောင်းရှိတော့မှလားငါမိဘသားစုလည်းငါကောင်းကောင်းမွန်မွန်ဖူးဖူးလုံးလုံးထားနိုင်မယ်ဆိုပြီးတော့စူးစမ်းပြီးတော့ဒီနောက်ကိုလိုက်နေရတဲ့အတွက်ကြောင့်မလို့သူဟာဝါသနာပါသည်ဖြစ်စေလှုပ်ချင်တဲ့စိတ်ဆန္ဒရှိသည်ဖြစ်စေမရှိသည်ဖြစ်စေဒီလောက်ကိုပဲလှုပ်နေရဒါပေမဲ့ကြာလာတဲ့ခါကျတော့သူဟာသူ့ရဲ့အသက်ရှင်ရက်တီလှုပ်ကင်နေရခြင်းနေရအထိပယ်မဲ့လာတယ်လို့ထောက်ပြပြောဆိုတဲ့အခြေအနေလည်းရှိလာပါတယ်အဲ့တော့ကျွန်တော်တို့အလုပ်လုပ်တော့မယ်ဆိုလို့ရှိရင်ခုနကကျွန်တော်ပထမကပြောသွားသလိုကျွန်တော်ဆက်ဝိုင်းတစ်ခုတည်းကနေကျွန်တော်ထွက်มาဖြစ်မယ်အလုပ်ပညာကောင်းတင်မယ်ပညာကောင်းတင်ရခြင်းကအလုပ်ကောင်းကောင်းရဖို့အလုပ်ကောင်းကောင်းရခြင်းဒီဝင်ငွေကောင်းကောင်းရဖို့ဆိုတဲ့ဆက်ဝိုင်းညာနေကျွန်တော်ထွက်ပြီးတဲ့အခါမှာကျွန်တော်တို့ရဲ့ဘောကိုကျွန်တော်တို့အသေးပဲရှိအောင်စူးစမ်းရက်တည်ဖို့လေအရေးကြီးရယ်ဆိုတဲ့အကြောင်းဒီနေ့ကျွန်တော်တို့အတူတူကစဉ်းစားသွားมาဖြစ်ပါတယ်အဲ့တော့လူဘောကိုကျွန်တော်တို့ရဲ့လောက်ကိုင်းတဲ့အလုပ်ကိုအသေးပဲရှိအောင်ကျွန်တော်တို့ဘယ်လိုလုပ်ကြလဲအဲ့လိုမျိုးလုပ်ခဲ့တဲ့လူတွေရောရှိရလားလို့ကျွန်တော်စဉ်းစားကြအကြောင်းရှိပါတယ်ကဘာပေါ်မှာအဲ့လိုမျိုးလှုပ်ခဲ့တဲ့လူတွေအများကြီးရှိပါတယ်။လက်ညှိုးထိုးပြရင်တော့မှလက်ညှိုးညောင်းလောက်အောင်များတဲ့လူတွေလည်းရှိပါတယ်။ဥပမာအားဖြင့်အင်မတန်ကျွန်တော်တို့နာမည်ကြီးခဲ့တဲ့အိန္ဒိယကနေပြီးတော့အိန္ဒိယကိုလာတယ်။အိန္ဒိယမှာရှိတဲ့ဆင်းရဲသားတွေကိုကုညီမဆားခဲ့တဲ့တိလရှင်မာကြီးဖြစ်တဲ့မာသာထရီဇာ။သူကသူ့ဘဝမှာပညာကောင်းကောင်းသင်ခဲ့တယ်။အဲ့တော့အလုပ်ကောင်းကောင်းနဲ့ဝင်ငွေကောင်းကောင်းရဖို့မဟုတ်ဘဲနဲ့သူအနစ်နာခံပြီးတော့တကယ်ဆင်းရဲနေတဲ့တကယ်ဘဝမှာဆိုးရွားစွာခံစားနေရတဲ့လူတွေရဲ့ဘဝကိုစာနာပြဖို့ရန်အတွက်သူဟာရက်တီခဲ့တဲ့လူဖြစ်ပါတယ်။သူ့ဘဝတိတ်ပြီးတော့အတိတ်ပဲရှိရတယ်။သူဝင်ငွေကောင်းကောင်းမရှိဘူး။အလုပ်ကောင်းကောင်းမရှိတော့လည်းပဲသူ့ရဲ့ဘဝအင်မတန်အတိတ်ပဲရှိခဲ့ပါတယ်။သူနဲ့ဆက်ဆံတဲ့လူတွေရဲ့အတ္တတာမှာလည်းအကျိုးများစွာခံစားရတယ်။ဆင်းရဲတဲ့လူတွေ၊တေဂါနီးလူတွေကမယုံမရှာသူခေါ်တဲ့ပြုစုပေးတယ်၊သူတို့ဘဝမှာဆူတောင်းပေးတယ်၊စတဲ့လူမှုရေးပရဟိတလုပ်ငန်းတွေကိုအင်မတန်မှဇက်အနိုင်အမြင့်လူမျိုးရေးအရှုပ်အထွေးရှိပြီးတော့ပြဿနာအင်မတန်များတဲ့အင်မတန်ကြီးမားတဲ့တိုင်းပြည်တစ်ခုဖြစ်တဲ့အိန္ဒိယနိုင်ငံမှာတွားရောက်ပြီးတော့လှုပ်ခဲ့တဲ့တိလရှင်မာကြီးတယောက်ရဲ့ဘဝဟာအင်မတန်ကျွန်တော်တို့ရဲ့အဘွားတတမှာကြည်ပြီးတော့အတူယူသင့်တဲ့အခြေအနေဖြစ်ပါတယ်။အဲ့တော့မာသာထရီဇာလိုမျိုးပဲကျွန်တော်တို့ဘဝတတမှာလက်ညှိုးထိုးပြီးတော့ပြောပြရောက်လောက်အောင်သူတို့ရဲ့ဘဝကိုသူတို့အဓိပ္ပာယ်ရှိအောင်လှုပ်ခဲ့လူတွေအများကြီးပဲရှိပါတယ်။အဲ့တော့သူတို့ရဲ့ဘဝကိုသူတို့အဓိပ္ပာယ်ရှိအောင်လှုပ်ချင်းတဲ့အတူသူတို့နဲ့ဆက်ဆံတဲ့လူတွေဒီလည်းပဲကောင်းကျိုးခံစားရခြင်းဒီအဓိပ္ပာယ်ရှိအောင်လှုပ်တဲ့ဘဝတတရဲ့ရလက်တွေပဲဖြစ်ပါတယ်။အဲ့တော့ဥမာအဖြစ်မစ္စတာနိုဘယ်ဒီလူကဒိုင်နမိုက်ကိုတီထွင်ခဲ့တဲ့သိပ္ပံပညာရှင်တစ်ယောက်ဖြစ်တယ်။သူတီထွင်ခဲ့တဲ့ဒိုင်နမိုက်ဟာဆိုးကျိုးဖြစ်တယ်လို့သိတဲ့အချိန်မှာငွေတွေအများကြီးရလာပြီးသူမပြောနိုင်ဘူး။သူ့ဘဝအဓိပ္ပာယ်မရှိဆိုတော့သူတိလာတဲ့အခါမှာအဲ့ဒီငွေတွေကိုသူစွန့်ပစ်ဖို့ရန်အတွက်စဉ်းစားလာတယ်။အဲ့တော့ငွေကြီးနဲ့သူ့ဘဝအဓိပ္ပာယ်ရှိခြင်းကိုပြန်ပြီးလဲယူတယ်။ဒီငွေတွေငါမယူတော့ဘူး။ငါဘဝအဓိပ္ပာယ်ရှိတော့ငါလိုချင်တယ်ဆိုပြီးတော့မစ္စတာနိုဘယ်ကသူ့ရဲ့ရှစ်လုပ်ငန်းအတွက်သူရဲ့ဘဝအတိတ်ပဲရှိဖို့ရန်အတွက်စီစဉ်တစ်ခုချမှတ်တဲ့အတွက်ဒီနေ့တောင်ကဘာပေါ်မှာနိုဘယ်ဆုဟာအင်မတန်မှကျွန်တော်တို့ခါရဲကိုဂုံတိတ်ခါရှိတဲ့ဆုတစ်ခုအနေနဲ့ယက်တီလာပြီးတဲ့ခါမှာလူတွေများစွာဒီဆုနဲ့ပတ်သက်ပြီးတော့ဂုံယူခြင်းခံရတယ်သိပ္ပံပညာတိုးတက်လာတယ်စီးပညာတိုးတက်လာတယ်ပညာရေးတိုးတက်လာတယ်လူမှုရေးတိုးတက်လာတယ်အဲ့ဒီလူမျိုးအတိတ်ပဲဒီနဲ့မစ္စတာနိုဘယ်လုပ်ငန်းရဲ့နောက်ဆက်တွဲမှာဖြစ်ပေါ်လာတဲ့အပြီးအပွင့်လေးဆိုတာကျွန်တော်တို့တွေ့ရပါတယ်ဒါမှမဟုတ်ကျွန်တော်တို့အလုပ်တစ်ခုလုပ်တော့မယ်ဆိုလို့ရှိရင်ကျွန်တော်တို့ရဲ့ဘဝအတိတ်ပဲရှိဖို့ရန်အတွက်ကျွန်တော်ကစူးစမ်းပြီးတော့လုပ်နေတဲ့လူတွေကဘာပေါ်မှာတူးနေသေးရှိပါတယ်။ဒါကြောင့်မလို့ခုနပြောတဲ့ဆော့ဝိုင်းတဲ့အလိုမျိုးပညာကောင်းကောင်းသင်တာအလုပ်ကောင်းကောင်းရဖို့လုပ်ကောင်းကောင်းရဖို့ဒီဝင်ငွေကောင်းကောင်းရဖို့ဆိုတာထက်ကျွန်တော်ရဲ့ဘဝမှာကျွန်တော်လဲဝါသနာပါနှစ်တက်တဲ့အလုပ်ဖြစ်ရင်ပို့ပြီးတော့ကောင်းတယ်။အဲ့လိုမျိုးဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်နဲ့ဆက်ဆံတဲ့လူတွေကိုကျွန်တော်ကောင်းကျိုးချမ်းသာကိုကျွန်တော်ဆောင်ရွက်ပေးနိုင်ပါတယ်။ဒါမှမလို့ဘလို့ဘဝပန်းနိုင်မှုကျွန်တော်ရဲ့ဘဝတက်တာမှာချမှတ်တင်တယ်ဆိုတဲ့အမေကိုကျွန်တော်တို့ဖြေတဲ့အခါမှာကျွန်တော်ရဲ့ရေကံမြေကံကျွန်တော်ရဲ့ဘဝအခြေအနေနဲ့ကျွန်တော်ရှင်ထိုးပြီးတဲ့ခါမှာကျွန်တော်တွေဖြေရမှာဖြစ်ပါတယ်ဟုတ်လားဝါသနာမပါဘဲနဲ့ကြိတ်မိတ်လုံနေမှာလားအတိတ်ပဲမရှိဘဲနဲ့ကြိတ်မိတ်လုံနေမှာလားလုံးဝမဖြစ်တဲ့ကိစ္စဖြစ်ပါတယ်ကျွန်တော်တို့တကယ်လဲဝါသနာပါမယ်ကျွန်တော်ရဲ့ပတ်ဝန်းကျင်ကလူတွေလဲကောင်းကျိုးဖြစ်စေမဲ့အလုပ်မျိုးကိုကျွန်တော်ရဲ့ဘဝတက်တာမှာရေးချယ်ပြီးလောက်ကင်ကျင်းတာလဲကျွန်တော်ရဲ့ဘဝအတွက်အင်မတန်အတိတ်ပဲရှိပြီးတော့ကျွန်တော်ရဲ့ဘဝအတွက်တတ်မှတ်တဲ့ပန်းနိုင်မှုဖြစ်ပါတယ်ငါတော့အမြင့်ဆုံးကိုပဲရောက်ရမယ်ဟိအကောင်းဆုံးကိုပဲဖြစ်ရမယ်ဟိဆိုတဲ့ဆန္ဒထက်ငါရဲ့ဘဝတက်တာမှာအတိတ်ပဲရှိရမယ်ဟေးငါနဲ့ဆက်ဆံတဲ့လူတွေကောင်းကျိုးရှိရမယ်ဟေးဆိုတဲ့စိတ်ထားမျိုးနဲ့ကျွန်တော်ရဲ့ဘဝပန်းနိုင်ချမှတ်ခြင်းသာလေဒီနေ့လူငယ်တွေအတွက်အင်မတန်ဖြစ်တဲ့ဘဝပန်းနိုင်မျိုးဖြစ်ပါလေဆိုတဲ့အကြောင်းကိုကျွန်တော်ဒီနေ့ဖော်ပြရင်းနဲ့ပဲဒီကနေ့အစီအစဉ်လေးဆုံးသတ်လိုက်ချင်ပါတယ်